မေရိကန်အစိုးရအနေနဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးပိုတင်းကျပ်တဲ့ဥပဒေပြဋ္ဌာန်းပေးဖို့အတွက်အမေရိကန်တဝန်းကကျောင်းသားတွေဟာ March for Our Lives ဆိုတဲ့စာမုန်းနဲ့ Washington DC မှာအခုကျွန်တော်တို့အတန်လှည့်နေတဲ့အချိန်မှာပဲစတင်ဆန္ဒပြနေကြပါပြီ။ဒီဆန္ဒပြပွဲမှာကျောင်းသား9သိန်းလောက်ပါဝင်မယ်လို့ comment ထားပါတယ်။ဖလော်ရီဒါပြည်နယ်ပါကလန်မြို့က Majority Stoneman Douglas အထက်တန်းကျောင်းမှာကျောင်းသားကျောင်းသူအများစုပါဝင်တဲ့လူပေါင်း18ဦးတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရပြီးတဲ့နောက်အဲဒီကျောင်းကကျောင်းသားကျောင်းသူတွေဦးဆောင်စီစဉ်ပြီးဒီကနေ့ဆန္ဒပြကြတာပါနိုင်ငံအနေနဲ့လူငယ်တွေရဲ့ဘဝအတွက်ဦးစားပေးပြီးတော့စဉ်းစားပေးရမယ့်ကိစ္စရဲ့ဖြစ်တဲ့အပြင်ကျောင်းတွေမှာလူများပြတ်တူဆုံးအောင်ဝင်ရောက်ပြစ်ခတ်မှုတွေတိုးဖြစ်ပွားလာနေတာတွေကိုအဆုံးသတ်နိုင်ဖို့အတွက်ကျောင်းသားတွေအခုလိုလာရောက်ဆန္ဒပြတောင်းဆိုကြတာလည်းဖြစ်ပါတယ်ဝါရှင်တန် DC ကဆန္ဒပြပွဲနဲ့အတူအမေရိကန်ပြည်အောင်စုကပြည်နယ်90နဲ့ကမ္ဘာတဝိုင်းကမြို့တွေမှာဆန္ဒပြပွဲပေါင်း800ကျော်လောက်အထိဆင်နွှဲကြမယ်လို့လည်းခန့်မှန်းထားပါတယ်။အခုလိုတနက်ကင်ဆောင်ခွင့်ထိန်းချုပ်ပေးဖို့ဆန္ဒပြတောင်းဆိုနေချိန်မှာပဲဖွဲ့စည်းပုံဥပဒေအရလူတိုင်းမှာတနက်ကင်ဆောင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုစုပ်ကင်ထားသူတွေလည်းရှိနေပါတယ်။ကျောင်းတွေမှာအပြစ်မဲ့ကျောင်းသူကျောင်းသားတွေကိုတနက်နဲ့ဝင်ရောက်တပ်ဖြတ်မှုတွေတိုးဖြစ်ပွားလာပြီးမယ်လဲတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတင်ကျတဲ့ဥပဒေလုံးလုံးလောက်ပြဋ္ဌာန်းပေးတာမျိုးမရှိသေးဘူးဆိုပြီးတော့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ AP သတင်းဌာနနဲ့ NORC သုတေသနဌာနတို့ပူးပေါင်းကောက်ခံတဲ့လူမှုစစ်တမ်းတက်မှာတော့ American 69ရာခိုင်နှုန်းဟာပိုတင်ကျတဲ့စီးနှင်းဥပဒေတွေချမှတ်ပေးဖို့လူလာကြတယ်လို့ဆိုပါတယ်။2016အောက်တိုဘာလကတော့67ရာခိုင်နှုန်းနဲ့2013အောက်တိုဘာလကတော့55ရာခိုင်နှုန်းကပဲဥပဒေတွေတင်ကျပေးဖို့လူလာခဲ့တာပါ။ဒီစစ်တမ်းအရဒီမိုကရက်90ရာခိုင်နှုန်း Republican 50ရာခိုင်နှုန်းနဲ့တနက်ပိုင်ဆိုင်ထားသူ54ရာခိုင်နှုန်းကလည်းတနက်နဲ့ပတ်သက်တဲ့တင်းကျပ်တဲ့စီးနှင်းဥပဒေတွေချမှတ်ပေးဖို့လူလာကကိုတွေ့ရတယ်လို့ဆိုပါတယ် March for Our Lives ရဲ့ Internet Summit နာမှာရည်မှန်းထားတဲ့ရမုံငွေဒေါ်လာ 3.8 တန်းရပြီလို့လည်းဖော်ပြထားပါတယ်အဲဒီလိုအလှူငွေထည့်ဝင်ကြသူတွေအထက်မှာတော့ရုပ်ရှင်မင်းသား George Clooney နဲ့သူစနီး ML Clooney တို့က5ဘိန်းလုံးမင်းသားများအစီအစဉ်မှုတစ်ဦးဖြစ်သူ Oprah Winfrey Director Steven Spielberg တို့ကလည်း5ဘိန်းစီနဲ့တခြားအမှုပညာရှင်တွေကလည်းဒီကျောင်းသားတွေရဲ့ဆန္ဒပြလှူရှာမှုအတွက်ငွေအမြောက်များစုစမ်းထည့်ဝင်ခဲ့ကြပါတယ်ခင်ဗျာ